ဖော်ပြပွဲတစ်ခုမှာဘုံကြီးတချို့ကိုဝေဖန်ပြောဆိုခဲ့တဲ့စိုက်ရိုက်ဆရာထင်းလင်းဦးကိုဘာသာရေးစော်ကားမှုဆိုင်ရာပုံမှန်တစ်ခုနဲ့အင်္ဂါနေ့မှာ6ဦးတရားရုံးကဆွဲချက်တင်လိုက်ပါတယ်။စိုက်ရိုက်ဆရာထင်းလင်းဦးကတော့အခြေခံဥပဒေကပေးထားတဲ့အခွင့်အရေးအရပြောဆိုခဲ့တာလို့တရားရုံးအပြင်ဘက်မှာတုံ့ပြန်ပြောဆိုခဲ့ပြီးတရားရုံးမှာအပြည့်အဝရှောက်လွှဲခွင့်ရရေးအတွက်လည်းမျှော်လင့်ထားတဲ့အကြောင်းပြောပါတယ်။အကြောင်းစုံကိုမတ်တိန်ထိုက်ကစူးစီးတင်ပြထားပါတယ်။
ဟုတ်ကဲ့ပါရှင်။စာရေးဆရာထင်းလင်းဦးကိုလူတစားဤဘာသာရေးစိတ်ကိုနာကြီးစေရန်တမင်မတမသောအကြံဖြင့်စကားစာထင်ရှားသောပုံသဏ္ဍာန်ဖြင့်ဘာသာသာသနာယုံကြည်မှုကိုသော၎င်းစော်ကားလျင်သို့မဟုတ်စော်ကားညာအထုတ်မှုလို့အဓိပ္ပာယ်ဖွင့်ထားတဲ့ပုံမှန်295ကကြီးနောက်လူတဦးရဲ့ဘာသာရေးစိတ်ကိုနာစေရန်တမင်ချန်စီလှုပ်ဆောင်မှုဆိုင်ရာပုံမှန်298တို့နဲ့စကိုင်းတိုင်း6မြို့နယ်တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဆွေးဆူခြင်းနဲ့ပတ်သက်ပြီးဥထင်လင်းဦးရဲ့ရှေ့နေဥသိမ့်သန်းဦးကအခုလိုပြောပါတယ
်။ဒီလိုဆရာဦးဒီပုံမှာ295ကာကြီးနဲ့နေရာအရှိတို့ရဆွေးချက်တင်လာတယ်။ဒါဆွေးချက်တင်နေဆိုတာအပြစ်ပေးတာတော့မဟုတ်ဘူး။ထုကြည့်ဖြည့်ရှင်းဖို့တာဝန်ရှိတယ်သူယူဆတာပေါ့နော်။အဲ့တော့ကိုအကွာသူတို့ကတရားလုံးနဲ့လူရသက်တွေထွက်ပြရာတရားရုံးကနော်ဟိုတရားဆွဲဖို့တရားဆွဲတဲ့တရားဆွဲဖို့တရားဆရာထင်လင်းဦးကဖြည့်ရှင်းဖို့တာဝန်ရှိတယ်သူယူဆတာပေါ့ဗျာ။ကျွန်တော်တို့ကလည်းဖြည့်ရှင်းဖို့တာဝန်တော့ရှိတယ်။အဲ့တော့ဒီလိုခေါ်ပြောချက်ဒီမှာဝေဖန်ထောက်ပြချက်ဒီမှာဒီလိုတန်ဃာတွေကဒီလိုဖြစ်တယ်လို့ဆွဆွဲထားတဲ့အတွက်ဒါတွေကတော့မဟုတ်ဘူးကျွန်တော်တို့ကတရားဥပဒေကြီးပြောတာကျွန်တော်တို့ဖိရမ expression ကိုကျင့်သုံးပြီးတော့ဘာသာသနာဆော်ကားတာမဟုတ်ဘူးဆိုတဲ့ချက်ထိရှင်းဖို့တော့လိုတယ်ဒါမှမဟုတ်ဆွဲချက်တင်တာပ
ါတကယ်လို့ပြစ်မှုထင်ရှားတယ်ဆိုရင်တော့ပုံမှန်295ကကြီးကထောင်နဲ့နှစ်နှစ်နဲ့ငွေဒဏ်အမြင့်ဆုံးချခံရနိုင်ပြီးပုံမှန်298အရတော့ထောင်နဲ့တစ်နှစ်နဲ့ငွေဒဏ်ချမှတ်ခံရနိုင်တာဖြစ်ပါတယ်လက်တလုံးမှာလဲဆိုင်ဆရာထင်းလင်းဦးကိုအမကံမပေးပဲ6မြို့နယ်မှာဒီဇင်ဘာလ18ရက်ကစလို့အချုပ်နဲ့ထိမ့်သိမ်းထားတာအခုဆိုရင်3လပြည့်ခဲ့ပြီလဲဖြစ်ပါတယ်ဒီကနေ့တရားရုံးကြားနာမှုအပြီးတရားရုံးအပြင်မှာဆိုင်ဆရာထင်းလင်းဦးကလက်ထိတ်တန်းလန်းနဲ့အခုလိုပြောခဲ့ပါတယ
်ခြေကဥပဒေကလွတ်လပ်စွာဝေဖန်ပြောဆိုခွင့်ရှိပါတယ်လို့ပြောထားတယ်ဒါပေမဲ့လွတ်လပ်စွာမှန်ရာမှန်ကြောင်းဝေဖန်ပြောဆိုတော့သာသနာညှိနှိုင်းစီမှုဆိုပြီးတော့ဟုတ်လားအစိုးရကိုအကျဉ်းချုပ်ပြည့်စုံမှုဆိုပြီးတော့တရားစွဲတယ်။ဆိုပြီးတော့လုံနေသမျှတော့ငါအိမ်မှာငါနေလဲငါထောင်ကြနေမှာ။ငါနိုင်ငံထဲမှာဘယ်နေရာမှာငါနေနေငါထောင်ကြနေတာပဲ။ငါလူလောက်ခွင့်နေဆုံးဆုံးနေသမျှငါထောင်ကြနေတာ
။ဆိုင်းဆရာထင်းလင်းဦးကပြီးခဲ့တဲ့နှစ်အောက်တိုဘာလ23ရက်နေ့က6ဦးမြို့နယ်တွင်းကစာပေဟောပြောပွဲတစ်ခုမှာတန်ဃာတော်တွေနဲ့ပတ်သက်ပြီးပြောဆိုခဲ့တာဟာဆိုရင်ဗုဒ္ဓသာသနာကိုညှိနှိုင်းစေတယ်လို့ဆွဆွဲပြီး6ဦးမြို့နယ်တန်ဃာမဟာနာယကကပတ္တနေကုစနာကံဆောင်တပိတ်မှောက်ခဲ့တယ်လို့6ဦးမြို့နယ်လွှဲမှုကြီးကြပ်ရေးဦးစီးဌာနဦးစီးအရာရှိကတရားလိုပြုလုပ်တိုင်ကြားခဲ့တာလည်းဖြစ်ပါတယ်။ဦးထင်လင်းဦးက6ဦးတန်ဃာတော်တွေကိုဝင်းချတောင်းပန်ပြီးဖြစ်တာကြောင့်တန်ဃာတော်တွေဘက်ကတပိတ်ပြန်လှန်ပေးလိုက်ပြီးဖြစ်ပေမဲ့အာဏာပိုင်တို့ရဲ့ဆွဲချက်ကိုတော့ဆက်ပြီးတော့ရင်ဆိုင်ရမှာဖြစ်ပါတယ်။ဒီလိုဟောပြောချက်တွေကြောင့်ပဲဆိုင်းဆရာထင်းလင်းဦးကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလည်းဗဟိုပြန်ကြားရေးအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ခဲ့ပါတယ်ရှင်။